မင်္ဂလာညနေခင်းမှာသောရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမမရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနှาศင်ရမယ့်သတင်းတွေမှာတော့စီးရီးယားကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးတဲ့နောက်ပိုင်းစစ်တီနေရာလောက်ခြံထားမှဖြစ်တဲ့အကြောင်းသမရအင်ပြူတော်ကကြေညာလိုက်ပါတယ်။မတိမငြိမ်းချင်းတွေကြုံရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းတွေဖန်တီးနိုင်မှုစီးပွားရေးရရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆဆူချီကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့လက်နက်ကိုက်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာတာဝန်သိနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာရောက်လှုပ်ဆောင်ကြဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆဆူချီကဖိတ်ခေါ်လိုက်ပါတယ်
။ While Myanmar has benefited widely from the opening up of our economy,Much of Rakhine's economic potential still remains.
ခုလိုမျိုးဒေါ်ဆန်းစုကြည်ဖိတ်ခေါ်လိုက်တဲ့ရခိုင်ပြည်နယ်တွေကရင်းနှီးမြှုပ်နှံမှုတွေအပေါ်မှာသုံးသက်ချက်အမြင့်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ဒီတိုင်းရင်းသားလက်နက်ကိုင်ဒေသတွေမှာဒီအပြစ်ရတစ်ဖက်သက်ရက်စဲထားချိန်မှာပဲအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ NRPC နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တွတ်တက်ရေးပါတီ SSPP ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံကြတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညက်နေရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။စီးပွားရေးနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ခြံထားမှဖြစ်တဲ့အကြောင်းသမရအင်ပြူတော်ကကြေညာလိုက်ပါတယ်။စီးပွားမှာညဉ့်ညင်းထင်းထင်းမှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိခြံထားမဲ့အကြောင်းအင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါတလုံးမှာတော့နောက်ဆုံးကျန်နေသေးတဲ့ IS အစ္စလာမ်ဆွေးနွေးတွေကိုတက်ခတ်နေတဲ့ကတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်2000လောက်ရှိနေပါတယ်။စီးရီးယားနိုင်ငံက IS သွေးကြွတွေကိုအပြစ်တန်ချေမှုနိုင်မှုမျှော်လင့်ချက်နဲ့ဧပြီလမှာနောက်ဆုံးထပ်ပြီးစီးရီးယားကနေအမေရိကန်တပ်တွေအားလုံးပြန်ရုပ်သိမ်းမယ်ကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲရုပ်ထည့်ကြေညာထားတာပါ။အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်နဲ့ဥရောပမှာမိတ်တွေနဲ့ဝါရှင်တန်နိုင်ငံရဲ့တန်ဝင်းကပါထောက်ခံသူတွေကြားမှာစိတ်ပြက်လက်ပြက်ဖြစ်ကြရပါတယ်။ဒမနာထရန့်နဲ့ယင်းနေသူ Republican ထက်လွတ်တော်မှတ် Lindsey Graham ဆိုရင်ကြားဖူးသမီးထဲမှာအညံ့ပြင်းဆုံးစဉ်းစားချက်တစ်ခုဖြစ်နေပြောဆိုခဲ့တာပါ။ CIA ကနေ American တပ်တွေအပိတန်ရုပ်သိမ်းလိုက်မယ်ဆိုရင် Assassin Group တွေပြန်ကောင်းတောင်းလာနိုင်တယ်လို့ကတ်တပ်ဝဝင်နေပေါ့တူရကီကတိုက်ခိုက်တာ Iran က CIA မှာပုံမှုခြေခံလာတာမျိုးဖြစ်လာနိုင်တဲ့အကြောင်းယာယီကာဝဲဝန်ကြီး Patrick Shanahan ကလည်းလက်ခံထားတဲ့အကြောင်းတက်လွတ်တော် McGrian ကပြောဆိုထားပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့နှစ်ရှည်အကြံပေးတယောက်ဖြစ်သူ Roger Stone ကိုအထူးစုံစမ်းရေးမှုကရာဇဝဲမှုနဲ့တရားစွဲထားတဲ့မှုနဲ့ပတ်သက်လို့လူသိရှင်ကြားထောက်ဖို့ပြောခြင်းမပြုရလို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။သူ့ရဲ့အမှုကိုကင်တွယ်စစ်ဆေးနေတဲ့တရားသူကြီးအမျိုးသမီးရဲ့ရုပ်ပုံပေးမှတနက်ပြက်မှတ်လို့ပုံနဲ့တွဲပြီးတော့လူမှုကွန်ရက်ပေါ်မှာတင်ခဲ့တာကြောင့်ဂျာတာဘရေးနေကတရားရုံးမှာခုလိုသူ့ကိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။အဲ့ဒီပုံတင်ခဲ့တဲ့အပေါ် Roger Stone ကတောင်းပန်ခဲ့ပေမဲ့သူ့ကိုပြောခြင်းရပြောခွင့်မပေးနိုင်တော့ဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်။ Stone ရဲ့လောက်ရကခုခံခြေပါလို့မဖြစ်နိုင်ဘူးလို့သူ့ရဲ့ရှေ့နေကိုယ်တိုင်ကလည်းပြောကြားခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင်ကထရမ့်နဲ့ပြိုင်ဘက် Hillary Clinton ကိုထိခိုက်အောင်လို့ Hackery C ကနေ WikiLeaks ရရှိထားတဲ့ email တွေကို Trump စီယုံရေးတာဝန်ခံတွေနဲ့ပေါင်းပြီးရရှိအောင်စ조사မှုကြောင့်အထူးစုံစမ်းရေးမှု Robert Mueller က Roger Stone ကိုရာဇဝတ်မှုနဲ့တရားစွဲထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံထဲမှာချမ်ဖက်ဝါရာဆွဲနဲ့လူမျိုးများတည်ချီအောင်တက်ခဲ့ဖို့ကြံစည်သူဖြစ်နေဆွဆွဲခံထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အတူကိုပြည်သူတရားသူကြီးကအမှတ်ခံပေးဖို့ညှင်းဆန်လိုက်ပါတယ်ဆွဆွဲခံထားသူတရားလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲဆိုနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်မယ့်သတင်းတစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟတ်ဆန်ကိုအမှတ်ခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့ဝါရှင်တန် DC နဲ့ကဲ့ရဲ့ရှိနေတဲ့မေရီလန်းပြည်နယ်ကပြည်သူတရားသူကြီးချားစ်တေးကမနေ့တုန်းကပဲဆုံးဖြတ်လိုက်တာပါတနင်္လာရှိသူကတော့မွေးစီဝါနဲ့လက်နက်တွေတွေ့ရှိမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်အမေရိကန်မှာရှက်ရှက်ပပမကြုံဘူးလားအပြစ်မဲ့အရသားမြောင်များကိုတပ်ဖြတ်မဲ့အစီအစဉ်ကိုပေါ်ထုတ်နိုင်ခဲ့ကြောင်းလဲတရားဝင်ကိုတင်ပြထားတဲ့မှတ်တမ်းတွေမှာဖော်ပြထားတာပါသူနေထိုင်ရာတိုက်ခန်းတွဲမှာတနက်15လက်နဲ့တူထောင်နဲ့ချီတဲ့ကြီးစံတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တာလည်းဖြစ်ပါတယ်သူကဘာကြောင့်လဲစုံစမ်းထောက်လန်းခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုတော့အာနာဘိုင်ဒီဘက်ကပြောဆိုထားတာမရှိပါဘူးမနေ့တုန်းကအမေရိကန်ရှောက်လဲချက်ကိုတရားရုံးမှာကြားနိုင်ရမှာတော့အစိုးရရှင်းနေဂျနီဖာဆိုက်စ်ကဟာဆန်ပေါ်လက်ရှိဆွဆွဲချက်တွေထဲလက်တွေ့မှာအစားပေါင်းများစွာပုံများတဲ့အမှုတွေရှိနေစေဖြစ်တဲ့အကြောင်းပ ပြောဆိုခဲ့တာပါလူမျိုးကြီးစုရေးလူမျိုးရေးဝါဒီတူဖြစ်သူကသူရင်းညွှန်းပြောဆိုထားတဲ့ဟဆန်ဟာပြည်တွင်းအကြမ်းဖက်ဝါဒီတူဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ကမ္ဘာပေါ်မှာရှိသမျှလူကော်လိုနီပေါင်းကိုတပ်ဖို့စိတ်ကူးတဲ့အကြောင်းလည်း2019ခုနှစ်တုန်းကအီးမေးလ်တစ်ခုမှရေးသားခဲ့ဘူးတယ်လို့လည်းဆွဆွဲထားတာပါသူကလူမျိုးရေးအမိမြေဖြစ်ထူတော်မို့လူပြည်နိုင်ငံရေးသမားတွေကိုလှုပ်ချန်မှုကြံစီခဲ့တဲ့အကြောင်းလည်းအစိုးရရှင်းနေတဲ့ဘက်ကပြောဆိုထားပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရန်အန္တရာယ်တိတိကျကျရော့မသွားသေးသေး၍မြောက်ကိုရီးယားအပေါ်အမေရိကန်ကစီးပွားရေးအရပိတ်ဆို့တန်းခတ်ထားတာကိုရှော့ပေါက်ပေးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။နျူကလ িয়ার လက်နက်ရန်ရော့သွားတယ်လို့အခိုင်အမာမယုံသေး၍ဖိအားတွေဆက်ပေးနေမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုက NBC သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်တို့ဒုတိယအကြိမ်ထိပ်သီးဆင်းရဲဝဲလုပ်ဖို့သတင်းတစ်ပတ်အလိုမှာပဲအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့အခါမှာကောင်ဆောင်နှစ်ယောက်လုံးကတကယ်ကိုတမိုင်းဝင်ဖြစ်မဲ့ဆောင်ရွက်မှုတွေလုပ်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။ပထမတစ်ကြိမ်ကောင်ဆောင်နှစ်ယောက်စင်ကာပူနိုင်ငံမှာတမိုင်းဝင်တွေ့ဆုံခဲ့ကြတာကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်ဝေဝါဝါသဘောတူခဲ့ပေမဲ့လက်တွေ့သိတာတဲ့နောက်ဆက်တွဲဆောင်ရွက်မှုတွေဘာမှမရှိခဲ့ပါဘူ
း VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကစီးပွားရေးအလားအလာတွေကိုနိုင်ငံတကာတိုင်ဝမ်အနေနဲ့အမြင့်ကျယ်ကျယ်နဲ့ရှုမြင်ဖို့လိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မင်းကွန်းမှာဒေါက်တာဆတ်စုကြည်ကပြောဆိုလိုက်တာပါ
For too long, the international community's attention has been focused narrowly on negative aspects related to problems in North Korea.
နိုင်ငံကတိုင်ဝမ်ရဲ့အာရုံစိုက်မှုကငြင်းငြဲနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကျဉ်းပေးနေတဲ့ရခိုင်ပြည်နယ်အတွင်းကအများပြားရှိနေတဲ့အလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တင်းမာမှုတွေကသာအမြင်ချင်းမြောက်စွာအစိုးမြင်နဲ့မြင်တဲ့ကာလရှိကြအာရုံထားနေတဲ့အကြောင်းဒေါက်တာဆတ်စုကြည်ပြောဆိုလိုက်တာပါ။စီဝါရေးခွင်လန်းတွေပုံမပွင့်လန်းမှုရဲ့အကျိုးကျေးဇူးတွေကိုမြန်မာနိုင်ငံခန်းစားနေရတဲ့အချိန်မှာရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေကိုတော့ပြည်ပြည်ဝဝထုတ်ဖော်အသုံးမချနိုင်နေတဲ့အကြောင်းလည်းထောက်ပြထားတာပါ။လက်နက်ကိုင်ပြည်ပကတိလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာရေရှည်ထိတဲ့မဲ့ဒေသဖွံ့ဖြိုးရေးအတွက်စီးပွားရေးခွင်လန်းတွေဖန်တီးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ချန်ပီကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညိုရေးကိစ္စကန်းတွေကိုစီးနှင်တက်ခဲ့တဲ့ ARSA ဆွေးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲလူခွင့်ရေးပြဿနာတွေနဲ့ဒီနှစ်စမ်းပိုင်းမှာပဲဘူးတိရောင်မြို့နယ်မှာရှိတဲ့ရဲကိစ္စကန်းတွေကိုစီးနှင်တက်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြီးထွားလာနေချိန်မှာပဲရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုကြိုးပမ်းတဲ့အနေနဲ့ငပလီပန်းဖြေခန်းချိန်မှာဒီသတင်းပတ်ထည်ညီလာခံကျင်းပနေတာပါရခိုင်ပြည်နယ်ဆွေးရကတော့စိုက်ပျိုးရေးမွေးမြူရေးငါးပတ်လုံငန်းဘာပေါ်ဝင်ချင်းနဲ့ခီးသွွားလုပ်ငန်းစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံလောက်ကင်မှုတွေဝင်ရောက်လာဖို့မျှော်လင့်ထားတဲ့အကြောင်းလည်းပြောဆိုထားပါတယ်
။နေပြည်တော်ကလွှတ်တော်စာဦးရည်နာမှအဝေးထိန်ဒရုန်းယာဉ်လွှတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြင်သစ်ကဘာလက်ခီးတဲ့တရားကိုဒီကနေ့နေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပါတယ်။အသက်28နှစ်အရွယ်အတူရဒစ်ကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွွားဧည့်သည်ဖြစ်ပြီးတော့ဒရုန်းယာဉ်လွှတ်လို့မရတာကိုမသိဘဲနဲ့မိုင်မဲစွာလွှတ်တွင်ခဲ့သူဖြစ်တယ်လို့ဥတ္တရသီရီတရားရုံးမှရုံးထုတ်ခဲ့တာကိုလာခဲ့တဲ့ပြင်သစ်တန်ယုံကတန်မှုဖက်ဒရစ်အန်ဂျာကပြောကြားခဲ့ပါတယ်။28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလွတ်မြောက်အောင်လို့အဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြင်သစ်တန်အရာရှိကပြောကြားခဲ့ပါတယ်။အာသီယာဒစ်ကလိုကိုသွေးငုံထုတ်ကုန်ဥပဒေပုံမှရှင်းနဲ့တရားစွဲထားပါတယ်။သူဘာကြောင့်လွှတ်တော်စာဦးရည်နာမှဒရုန်းယာဉ်လွှတ်တင်ခဲ့တယ်လဲဆိုတာကတော့မသိရသေးပါဘူး။တကယ်လို့အပြစ်ရှိကြောင်းတွေးရှိရင်ထောင်ဒဏ်3နှစ်အထိခံရနိုင်ပါတယ်။2019ခုနှစ်အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားကသတင်းတောက်နှစ်ယောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်စာဦးနာမှဒရုန်းယာဉ်လွှတ်တင်ဖို့စူးစမ်းမှုနဲ့ဖမ်းဆီးခဲ့ပါတယ်။သူတို့၄ယောက်ကိုတရားရုံးမှတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းနဲ့ပထမတရားစွဲခဲ့ပြီးနောက်ပိုင်းမှာတော့လေကြောင်းပြန်တက်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးတော့ထောင်ဒဏ်2လစီပြစ်ဒဏ်ချခဲ့ပါတယ်။2019ဒီဇင်ဘာမှာတော့သူတို့အားလုံးကိုရှော့ရက်နဲ့လွှတ်ပေးခဲ့ပါတယ်။
တူရကီနိုင်ငံမှာ2016ခုနှစ်ဇူလိုင်လကမအောင်မြင်ဖြစ်ခဲ့တဲ့ဆေးရနာတိမ်မှုကျိုးပမှုနဲ့ဆက်နွယ်ပြီးရာနဲ့ချီတဲ့စစ်ဖက်ဆိုင်ရာအရာရှိတွေရဲ့အိမ်တွေကိုတူရကီရဲတွေကဒီနေ့ပဲဝင်ရောက်စီးနှင်းရှာဖွေပါတယ်။အမေရိကန်နိုင်ငံမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုရှိတယ်လို့ဆိုတဲ့ဆွဆွဲချက်နဲ့လည်းစစ်မှုတွေအများပြားကိုအစိုးရရှိနေုံကတရားစွဲဆိုထားတာပါ။ဘာသာရေးဆရာကူလန်ရဲ့ Hizmet လှုပ်ရှားမှုရာသတင်းမီဒီယာရင်းနဲ့တရားရေးဌာနအပါဝင်တူရကီလူမှုအသံဝိုင်းမှာဩဇာလွှမ်းမိုးနေဆဲဖြစ်ပြီးဆေးရနာတိမ်မှုကျိုးပမှုကိုလည်းကူလန်ကိုထောက်ခံသူတွေရဲ့လိုရဖြစ်တူရကီဆွေးရကပြစ်တင်ပြောဆိုထားပါတယ်။အစိုးရရဲ့နိုင်ငံမှုတွေဟာအတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းတဲ့လိုရဖြစ်ဆွဆွဲချက်တွေလည်းကြီးထွားလာခဲ့တာပါ။ဒီသတင်းပတ်ထဲမှာပဲသတင်းနောက်တွင်နဲ့ပညာရေးအသံဝိုင်းကလူတော်များကိုတူရကီဆွေးရကဖမ်းဆီးထောင်ချခဲ့တယ်လို့ပရိုက်တာလူရှင်တူကိုလည်းထောင်ဒဏ်တစ်သက်ကျခံရနိုင်တဲ့နိုင်ငံတော်အကြီးအကျယ်ပြစ်စီမှုပုံမှန်နဲ့ဆွဲချက်တင်ထားပါတယ်
။ဘရာဇီးလနိုင်ငံနဲ့ဆက်နေတဲ့ဗင်နီဇွဲလားနိုင်ငံဇက်ကိုတမရနီကိုလတ်မာဒူရီကပိတ်လိုက်တယ်လို့နိုင်ငံသားကအထောက်အပံ့တွေနိုင်ငံနဲ့တွင်းဖို့ကိုလံဘီယာကဆက်ပြီးစ조사နေတာမရရင်ကိုလံဘီယာနဲ့နယ်ဇက်ကိုလည်းပိတ်ပြင်မယ်လို့ချိန်ချောက်လိုက်ပါတယ်။နယ်ဇက်မှာမငြိမ်မသက်ဖြစ်အောင်လို့အမေရိကန်တမရဒေါ်နယ်ထရမ့်အမိန့်ပေးတဲ့အတိုင်းကိုလံဘီယာတမရလိုက်မလုပ်ဖို့မျှော်လင့်တယ်လို့လည်းတမရမဒူရိုကပြောကြားခဲ့ပါတယ်။အမေရိကန်ကအဓိကပေးပို့တဲ့အစားအသောက်တွေဆေးဝါးတွေနဲ့တခြားကူညီထောက်ပံ့မှုတွေဟာဗင်နီဇွဲလားနိုင်ငံထဲကိုပေးပို့နိုင်ဖို့ကိုလံဘီယာဘက်ကကိုရောင်တွေထဲမှာအသင့်ရှိနေပါတယ်။စစ်တပ်ကအင်အားနဲ့တားဆီးမယ်လို့ချိန်ချောက်ထားပေမဲ့အတိုက်ခံကောင်းဆောင်ဟွမ်ကွိုက်ဒိုကတော့အထောက်ပံ့တွေကိုနိုင်ငံ내ရအောင်တည်မယ်လို့ကတိပြုထားပါတယ်။ကိုလံဘီယာနယ်ဇက်ကအကူအညီတွေတွားယူဖို့ဟွမ်ကွိုက်ဒိုဦးဆောင်တဲ့ရင်နန်းကြီးဟာကရာကတ်စ်မြို့တော်ကနေကိုလံဘီယာနယ်ဇက်ကိုအခုထွက်ခွာသွားနေပြီဖြစ်ပါတယ်ရှင
်။သောကြညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လက်နက်ကင်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်သိနိုင်ငံသားယင်းနှိမ့်မြုပ်နယ်မှုတွေလာရောက်လှုပ်ဆောင်ကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအခြေအနေတွေကိုအမြင်ချင်းချင်းနဲ့အစိုးဘက်ကပဲကြည့်မနေကြဘူး။ဒီကနေ့ငပလီကမ်းခြေမှာကျင်းပတဲ့ရခိုင်ပြည်နယ်ယင်းနှိမ့်မြုပ်နယ်မှုပွဲတော်မှာတော်အောင်ဆန်းစုကြည်ကတိုက်တွန်းသွားတာပါ။တော်အောင်ဆန်းစုကြည်ရဲ့ပြောကြားချက်တချို့နဲ့အတူဒေသခံတချို့ရဲ့အမြင်တွေကိုတော့ရိုက်တာသတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်။
လနက်ကင်အကျန်းဖတ်ပြိပက္ခတွေနဲ့ဒီလိုအကျန်းဖတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တိမ့်နေကြီးထွက်ပြေးရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်내ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်တဲ့ယင်းနှိမ့်မြုပ်နယ်မှုဆိုင်ရာအခွင့်အလမ်းကောင်းတွေရှိနေတယ်ဆိုတာကိုလည်းမြင်ဖို့လိုအပ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ပြောဆိုလိုက်တာပ
ါ While Myanmar has benefited widely from the opening up of our economy much of Rakhine's economic potential still remains untapped.
စီဝါရေးလမ်းပွင့်လာမှုတွေကလည်းမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေအများအပြားရလာတာရှိပေမဲ့တို့ရခိုင်ပြည်နယ်ရဲ့စီဝါရေးအလားအလာကောင်းတွေကိုတော့ဘယ်သူမှစူးစမ်းရှာဖွေလှုပ်ဆောင်တာမရှိသေးပါဘူး။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းပြီးတာယာဝါပြောရေးဆောင်ရွက်နိုင်တဲ့အလားအလာကောင်းတွေအများကြီးရှိနေတာကိုဖြန့်ကျက်ပြီးကြည့်ရမယ်အစားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ပြဿနာတွေနဲ့ဆက်ဆက်ပြီးအမြင့်ကျင်းကျင်းနဲ့အဆိုးမြင်နေတာကြာပါပြီ။
ရခိုင်ပြည်နယ်အတွင်းစီးပွားရေးအလားအလာကောင်းတွေကိုလှစ်လှူရှုပြီးပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေကိုပဲအာရုံစိုက်မနေကြဘို့တာဝန်သိရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားတာပါအစိုးရအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးနဲ့တာယာဝပြောရေးအတွက်အစွမ်းကုန်ဆောင်ရွက်နေပါတယ်လို့လည်းဒီကနေ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲမှာဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ
် With a view to ensuring long-term peace and harmony for all who live within the state.We have been doing our utmost to meet security and humanitarian needs.
ဒီပြည်နယ်အတွင်းမှာနေထိုင်ကြသူအားလုံးရေရှည်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဆိုတဲ့အမြင်တစ်ခုနဲ့ပြည်တွင်းလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်အခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဒေါက်တာကိုဖီအာနန်ဦးဆောင်နဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုယူပြီးကျမတို့အစွမ်းကုန်ဆောင်ရွက်နေပါတယ်
ရခိုင်ပြည်နယ်အတွင်းယင်းနှိမ့်မြုပ်နယ်မှုတွေလာရောက်လှုပ်ဆောင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုတိုက်တွန်းပြောနေပေမဲ့လက်ရှိဒေသတွင်းအခြေအနေကတည်ငြိမ်မှုမရှိသေးဘူးဆိုတာကိုဒေသခံတချို့ကထောက်ပြကြပါတယ်။ဒေသတွင်းယင်းနှိမ့်မြုပ်နယ်မှုတွေဝင်လာခြင်းအောင်ငြိမ်းချမ်းရေးနဲ့အခြေခံအဆောက်အုံဆိုင်ရာလိုအပ်ချက်တွေကိုအာမခံပေးနိုင်ဖို့အစိုးရကအရင်ဆုံးလှုပ်ဆောင်ရလိမ့်မယ်လို့ဒေသခံကမန်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးစွန်နိုင်မြင့်ကပြောပါတယ်
။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်နံပါတ်၁ကဒီနိုင်ငံသားယင်းနှိမ့်မြုပ်နယ်မှုforeign direct investment ပေါ့နော် FDI လိုအပ်တယ်အဲ FDI ဝင်လာဖို့အတွက်ကဝင်လာဖို့အတွက်က FDI ဝင်လာခြင်းလောက်အောင်ရှိနေတယ်မလုံမျိုးပေးနိုင်မယ်မလုံကအဓိကပါလိမ့်ချိုင်းရေးရင်းချိုင်းရေးပိုင်းနောက်ပိုင်း infrastructure ပေါ့ဒါတွေကဒါတွေကတော့နိုင်ငံတော်ဆိုးရလို့ခွဲလို့လုပ်ရမှာပိုင်းတွေပေါ့
လက်ရှိရခိုင်ပြည်နယ်မှာအထူးသဖြင့် မြောက်ပိုင်းဒေသတွေမှာရခိုင်လက်နက်ကိုင်အဖွဲ့အစည်းနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်ပွားနေဆဲဖြစ်ပြီးတော့အရက်သားထိခိုက်သေဆုံးမှုတွေလည်းရှိနေတာပါလက်ရှိလက်နက်ကင်ပြပခါတွေကြောင့်ဒုက္ခသည်တွေထောင်ထဲချီအိုးအိမ်တွေကနေဆွန့်ခွာထွက်ပြေးကြရတယ်လို့ဒီမတိုင်ခင်2018ခုနှစ်ကစပြီးတော့လေအာစာလက်နက်ကင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာဒုက္ခသည်သိမ်းနေချီအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ထွက်ပြေးတင်းရှောင်ရတဲ့အခြေအနေတွေလည်းရှိခဲ့တာပါဒီလိုအခြေအနေတွေကဒေသရင်းစီးပွားရေးကိုတည်တည်တသာကြာဆင်းစေခဲ့တာဖြစ်လို့ဒီလိုပြဿနာတွေကိုငြိမ်းချမ်းအောင်အရင်ကိုင်တွယ်ဖြေရှင်းနိုင်မှသာရင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်မှာဖြစ်တယ်လို့ဒေသခံစီးပွားရေးသမားဦးသောဝင်းကပြောပါတယ
်။ကျွန်တော်ရေခိုင်ပြည်တွေမှာပထမတစ်ခါပြဿနာရှိတဲ့ကကျွန်တော်ရေခိုင်ပြည်နယ်ရဲ့စီးပွားရေး90%ခန့်တော့ကျသွားပြီးတော့အခုဒါထပ်ပြီးတော့အေးအေးနဲ့ရေခိုင်တပ်မတော်ဗမာတပ်မတော်နဲ့ပြဿနာရှိတဲ့အချိန်မှာဆိုရင်ကျွန်တော်တို့ဟိုဒီတန်ွဲမှာတော့မှာပဲကျွန်တော်တို့နိုင်ငံတကာကလာတဲ့နိုင်ငံကလာမဲ့ဟိုတယ်ဒီမှာဘုတ်ကင်ထွက်တာတောင်မှဖြစ်သလိုတွေ့ရတယ်တန်တယ်အကောင်းဆုံးကတော့ကျွန်တော်တို့ဒီပြဿနာတွေအရင်အမြန်ငြိမ်းချမ်းသွားမှသာလေကျွန်တော်ရခိုင်ပြည်ရဲ့စီးပွားရေးကပြန်ပြီးတော့ဥမော်လာနိုင်မှာ
နိုင်ငံတကာရဲ့အမြင်မှာလည်းရခိုင်ပြည်နယ်ဟာတည်ငြိမ်မှုမရှိတဲ့ဒေသတစ်ခုမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဝင်းစားဒုက္ခတွေသိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးတော့ဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရကထိထိရောက်ရောက်ထိန်းချုပ်ကင်တွယ်နိုင်စွမ်းမရှိဘူးတာဝန်ခံမှုမရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုနေတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲပြောနေသလောက်လူခွင့်ရေးချိုးဖောက်မှုတွေရခိုင်ပြည်နယ်အတွင်းမှာမဖြစ်ခဲ့ဘူးလို့ပြောဆိုထားတယ်လို့အကြမ်းဖက်မှုတွေကြောင့်တင်းရှောင်ထွက်ပြေးရတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုထားတာပါ။ပြည်ပခါတွေညှိသက်သွားတာမရှိသေးတဲ့ရခိုင်ပြည်နယ်မှာအခုလိုရင်းနှီးမြှုပ်နှံမှုတွေလာရောက်လှုံ့ဆော်ကြဖို့ဖိတ်ခေါ်တဲ့ပရမအဆုံးအကြိမ်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲကိုတော့ရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးနိုင်ငံတကာဘက်ကဆိုရင်တော့ဂျပန်နိုင်ငံ APP ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာဖြစ်ပါတယ်ရှင်။
မခင်ဖြစ်ထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစတဲ့ပါပဲဒီလိုမျိုးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံကြဖို့ဒေါက်ဆန်းစုကြည်ရဲ့တိုက်တွန်းချက်အပေါ်မှာသုံးသက်ချက်အမြင်သဘောထားတွေကိုစူးစီးတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်ရဲ့ပထမဦးဆုံး2019ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲမှာတော့တရုတ်အိန္ဒိယဂျပန်ထိုင်းနဲ့အာရှနိုင်ငံတွေကစီးပွားရေးကိုယ်စားလှယ်တွေအများဆုံးတက်ရောက်ခဲ့ပြီးတော့အခွင့်အလမ်းတွေရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေရှိလာအောင်ဒီပွဲကိုစီစဉ်တာလို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါဟာအနောက်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအလားအလာနည်းနေတဲ့အချိန်မှာအာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်မှုကိုအလေးပေးသွားဖို့ရှိနေကြောင်းစီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေမေးမြန်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်အရေးနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေရကြောင်းအနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုအလားအလာသိမ်းမရှိရကြောင်းအာရှဒေသတွင်းကရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေကိုဆွဲဆောင်တဲ့ကြိုးပမ်းမှုတရက်ဖြစ်တယ်လို့စီးပွားရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကမြမစီးပွားရေးရင်းနှီးမြှုပ်နှံမှုမှာရှေ့တန်းပြန်ရောက်လာတာကဂျပန်ဖြစ်ပြီးအစိုးရအနေနဲ့တရုတ်အိန္ဒိယပြင်အာဆီယံနိုင်ငံတွေကိုလည်းရင်းနှီးမြှုပ်နှံမှုမှာအားထားသွားမယ်သဘောမျိုးရှိနေတယ်လို့သုံးသပ်ပါတယ်။
စီးပွားရေးဒီဟာကိုမှန်ကြည့်ရတာပေါ့လက်ရှိကကျွန်တော်နောက်နိုင်ငံကလာလာနေနေပြီးတော့ပေါ့နော်။လာဖို့တော့ရှိနေတယ်လို့တော့သိနေရတယ်။ဒါတော့လည်းအမိအချင်းတို့တွေမှာဥစားပြီးဘူးကဒီကျင်းနောက်ပိုင်းမှာအိန္ဒိယနောက်ပြီးတော့ပို့ပြီးတော့ခေတ်ကကျွန်တော်တို့အာဆီယံပေါ့နော်။အဲ့ဒီလိုတွားနေတယ်ကျွန်တော်တို့နေရတယ်ဒီနေရာမှာရှီတန်းရောက်လာတော့ဒီရှီတန်းရောက်လာတော့ဂျပန်ပေါ့နော်ဂျပန်ပြီးရင်တော့ပြီးခဲ့တဲ့အရှင်တက်သွားတဲ့ဥစားကိုပြန်ပြီးတော့ဟိုချင်းကြီးဖန်တီးပြီးတော့ပြန်လာပြီးဒီနည်းနဲ့မျိုးသွားမယ်ဆိုတဲ့အမြင်ကိုကျွန်တော်နိုင်ငံရဲ့တက်ကယူရိုပါအမေရိကန်ပေါ့နော်အဲ့လိုရှိနေပုံပေါ်ပါတယ
်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်ကျင်းပတာဖြစ်ပြီးနိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့တို့ကဝိုင်းဝန်းပံ့ပိုးပေးထားတာပါနိုင်ငံတကာကရခိုင်ပြည်နယ်မှာရှိတဲ့စီးပွားရေးအလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့တင်းမမှုတွေအပေါ်မှာကာလရှည်အာရုံစိုက်နေတာဖြစ်ပြီးဒီလိုအခွင့်အရေးရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေလုံးကြဖို့ဒီနေ့ဖေဖော်ဝါရီ22ရက်ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကပြောလိုက်တာပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားအရအာရှရင်းနှီးမြှုပ်နှံမှုပုံစံကိုပိုစိတ်ဝင်စားတဲ့အနေအထားမဟုတ်ဘဲမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုပေါ်အခြေခံပြီးစဉ်းစားရတဲ့အနေအထားသာဖြစ်တယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါရတယ်
။ကျွန်တော်တို့ဥရောပနိုင်ငံဆိုတာတော်တော်များများ mature ဖြစ်သွားပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟို dynamic ဖြစ်တော့ဟုတ်တယ်နော်။အဲ့တော့စ တဲ့အခါမှာဒါပေမဲ့အခုအာရှကြတော့ဘာဖြစ်တော့ဒီတရုတ်ရဲ့စီးပွားရေးပေါင်းနေတာတော်တော်ကြီးတယ်။နောက်တစ်ချိန်တည်းမှာပဲဟိုမှာဆိုင်းလို့လို့နော်ကျွန်တော်တို့တိုင်းကိုတက်နေတဲ့နိုင်ငံလေးပေါ့နော်။အခြေတော်အရှာနိုင်ငံလေးပေါ့။နောက်ဂျပန်ဆိုလည်းအစိတ်အဝေးကြီးပေါ့။နောက်တစ်ခါအခုကိုရီးယားတို့ပါလို့ဆိုလည်းအစိတ်အဝေးကြီးမဟုတ်ဘူးကြပြောကြတာနော်။ဒါကတော့အာရှတိုက်ကနောက်အာရှကိုပို့ပြီးတော့ညီမလေးကိုလောက်တာတော့မဟုတ်ဘူးလို့အဲ့တော့ဒီမှာနိုင်ငံပေါ်မှာပုံပြီးစစ်ဝင်လာတာကြတော့ဒီကအခုတော့လို့စေအရင်ကျွန်တော်ရဲ့ပိုလစ်ကတော့ဆိုတော့အားချတဲ့ကပိုစစ်ဝင်လာတယ်
စီဝိုင်းတကားကိုနိုင်ငံတကာကိုဖွင့်ခဲ့ကြောင်းနဲ့တရုတ်အိန္ဒိယဂျပန်ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကိုမြင်ရလို့ကြေညာကြောင်းနဲ့ဒီနေ့ပွဲကတဆင်စီဝိုင်းဆက်ဆံမှုကိုပုံမခိုင်မာလာစေနိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံကဒီနေ့ပွဲမှာပြောသွားတာပါဒါဟာ2015နောက်ပိုင်းဒေါ်ဆန်းစုကြည်ရဲ့ဒုတိယမြောက်ရခိုင်ခီးစဉ်လည်းဖြစ်ပါတယ်ရခိုင်ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးအလိုက်ဆွေးနွေးမှုတွေပြုလုပ်ပြီးဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့ကလုပ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကလတန်မြင့်စီမံကိန်းလျှက်စစ်ထုတ်လုပ်ရေးစီမံကိန်းနဲ့တဘာဝအခြေခံခီးသွွားလုပ်ငန်းအလားအလာတွေကိုလည်းဆွေးနွေးသွားဖို့ရှိရလို့ပြည်ချားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ
်ဒေါ်ရရှင်ညာရှင်လက်နက်ကိုင်ပြိပခတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာသုံးရက်ကြာကျင်းပနေပါပြီဒီနည်းမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တတော်မှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
မနေ့ပြန်စနေညတရရီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီတက်မတော်ဘက်ကတစ်ဖက်သက်အပြစ်ရက်စဲထားချိန်မှာပဲအပြစ်ရက်လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွေ့ဆုံကြတဲ့သတင်းကိုတင်ပြပေးကြပါမယ်အစိုးရရဲ့အမျိုးသားပြန်လည်တင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ MCA အပြစ်ရက်စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံကြပြီးတော့ SSPPဘက်ကယုံကြည်မှုတည်ဆောက်ရင်းနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အစိုးရဘက်ကတော့ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ SSPB ကတောင်းဆိုတဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအထက်ကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားဖို့ဆွေးနွေးပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB တို့ရဲ့တွေ့ဆုံမှုဟာ2018ခုနှစ်ဒီဇင်ဘာလကတက်မတော်ကကချင်နဲ့ရှမ်းပြည်နယ်မှာလေးလတာအပြည့်ရက်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်ပထမဆုံးတရားဝင်ကျင်းပတဲ့တွေ့ဆုံပွဲဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာ SSPB ဘက်ကအဓိကတင်ပြဆွေးနွေးတဲ့အချက်တွေနဲ့ဆွေးနွေးပွဲအပေါ်အမြင်ကိုအဖွဲ့ရဲ့ဒူဥက္ကဋ္ဌဆက်ခွန်ဆိုင်ကအခုလိုပြောပါတယ်
ဒီနေ့20နှစ်နေ့ကျွန်တော်တို့အစည်းအဝေးကတော့အစ်စ်ကတော့ကျွန်တော်တို့လူကြည်မှုဒီဆောက်ရေးပေါ့နော်နောက်ကျွန်တော်တို့နှစ်ကတော့ဒေတာပုံချိုးရေးဒီအစည်းအဝေးကအောင်မြင်တဲ့အစည်းအဝေးဖြစ်ပါတယ်နောက်နိုင်ငံတော်အစိုးရတပ်မတော်နဲ့ကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA နဲ့ကျွန်တော်တို့လူမျိုးတိဆောက်ရေးတစ်ရှင်းနော်တိုးတက်လာတာကိုကျွန်တော်တို့တွေ့ရပါတယ်တယောက်နဲ့တယောက်လည်းခဏပြောလို့ပုံမလုံးလုံးရှင်နေရတဲ့အတွက်မှာကျွန်တော်တို့ကျေနပ်အားရမိပါတယ
်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ SSPB ဌာနချုပ်ဝမ်ဟိုင်းဒေတာမှာလမ်းတွေတိုးချဲ့ဖောက်လုပ်ဖို့စာတင်ကြောင်းနဲ့စီပီကန်းတွေဆောက်လုပ်ဖို့ကိုဆွေးနွေးခဲ့ကြောင်းပြောပါတယ်အစည်းအဝေးမှာပါဝင်တယောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေက SSPP ရဲ့တင်ပြချက်တွေကိုအထက်ကိုတင်ပြပြီးအမြန်ဆုံးဆောင်ရွက်သွားဖို့ရှိကြောင်းပြောပါတယ
်။အဓိကကတော့ SSPP နဲ့ဟိုကျွန်တော်တို့ bilateral ထိုးထားတယ်။နောက်ပြဿနာကြီးကြီးမားမားမရှိဘူး။ဒီကြားထဲမှာယုံကြည်မှုတည်ဆောက်ရေးအတွက်ကျွန်တော်ဒေသဖွံ့ဖြိုးရေးကိစ္စတွေကျွန်တော်လုပ်ပေးထားတာရှိတယ်။ဥပမာအဖြစ်ဟိုဝိုင်းဟိုင်းဒေသမှာ MPD ဆက်သွယ်ရေး mobile ဆက်သွယ်မှုကွန်ရက်ရဖို့အချက်ကတော့ကျွန်တော်တို့မိသက်ကနောက်လက်ဆက်မိဒီကိစ္စကြီးကျွန်တော်တို့တော်တော်များများဆောင်ရွက်ထားပြီ ဒီနေ့စနေဘက်မှာလည်း SSBB ကထပ်ပြီးတော့လိုလာချက်တွေလူတို့ရဲ့တောင်းဆိုချက်တွေကျွန်တော်တို့တင်ပြရတယ်။တင်ပြတဲ့ပုံမှာလည်းကျွန်တော်တို့ NRPC အကြီးအကဲတွေစီပြင်တင်ပြပြီးတော့ကျွန်တော်တို့တို့စီအများဆုံးအကြောင်းများဆောင်ရွက်သွားဖို့ရှိတယ်။
ဒီချက်တွေအပြင် SSPP ဘက်ကအကျဉ်းချခံနေရသူတွေကိစ္စနဲ့ငင်းကြဲလုပ်ငန်းစဉ်မှာပါဝင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းဥစော်ထေကဆက်ပြောပါတယ
်။ SSPP နဲ့ငင်းကြဲလုပ်ငန်းစဉ်ဒီ Peace Process မှာဘယ်လိုဆက်သွားမလဲဆိုတာကြီးလည်းဟိုကျွန်တော်တို့ချမှတ်နိုင်ခဲ့တယ်သဘောတူညီနိုင်ခဲ့တော့တချို့အားကြီးလည်း SSPP ကသူ့ဟိုကော်မတီမှာပြန်ပြီးတော့တင်ပြပြီးတော့အကြောင်းပြမယ်ကိစ္စတွေရှိတယ်ဒီဘက်ကလည်းကျွန်တော်လူကြီးတွေတင်ပြပြီးတော့လုပ်ပေးရမယ်ကိစ္စတွေရှိတယ်ပေါ့ဒါတွေဆက်ပြီးတော့တောင်းမယ်ဆိုရင်တော့ကျွန်တော်တို့ဟို SSB နဲ့ကနံပါတ်1ပြဿနာမရှိဘူးနံပါတ်2ကနေရဟိုပိုင်းခြားတမန်မှုမှာလည်းတိတိကျကျရှိတယ်ရှုပ်ထွေးမှုမရှိဘူးနံပါတ်3တိကျကာလမှာနှုတ်နှစ်ဖက်နားလည်မှုရှိရှိနေပါတော့တချို့အားလေးတွေအောက်ချိန်မှာဖြစ်ပေါ်နိုင်တဲ့ပြိပခါတွေလည်းရှောင်ရှားနိုင်တဲ့အတွက်ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်ဟိုကောင်းမွန်တဲ့တွေ့ဆုံမှုကောင်းမွန်တဲ့ရလဒ်တွေရတယ်လို့ပြောချင်တယ်
NCA လက်မှတ်ရေးထိုးရေးအပါအဝင်ငင်းကြဲရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်NRPC နဲ့နောက်တစ်ကြိမ်အမြန်ဆုံးထပ်မံဆွေးနွေးသွားဖို့ရှိတယ်လို့လာမယ့်တနင်္လာနေ့မှာတော့ SSPP ကိုယ်စားလှယ်အဖွဲ့နဲ့တမရော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တွေ့ဆုံပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်ဒီရက်ပိုင်းအတွင်းမှာတမ်ဘရော့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တွဲဆောင်ဖို့ရှိပေမဲ့သူတို့ဌာနချုပ်ကိုလက်နက်ကြီးနဲ့ပစ်ကတ်ခံရတာကြောင့်ဆွေးနွေးပွဲရက်ကို RCSS ဘက်ကရွှေ့ဆိုင်းခဲ့တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့အပါအဝင်မြောက်ပိုင်းဖာမိတ်လေးဘွဲ့နဲ့အလွတ်သဘောတွဲဆောင်ပွဲဟာလည်းရက်ရွှေ့ဆိုင်းထားပါတယ်
ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
စီးရီးယားနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ခြံထားမဲ့အကြောင်းသမရိုင်းပြည်တော်ကကြေညာလိုက်ပါတယ်။စီးရီးယားမှာငင်းချင်းထင်းထင်းမှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိခြံထားမဲ့အကြောင်းအင်ပြည်တော်ပြောင်းဝင်ဆာရာဆန်ဒါစ်ကမနေ့ကပဲကြေညာရက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကိုတော့တုတ်ဖို့မပြောပါဘူး။သမရထရန်ရဲ့နှစ်ရှည်ချန်ပီပုတ်ကိုတူးဖြစ်တဲ့ရော်ဂျာစတုန်းကိုသူ့ဆောင်ဆိုင်စစ်ဆေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်လို့လူစည်းရှင်ကြားထုတ်ဖော်မပြောဘူးမပြောဖို့အတွက်တရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။သူ့ရဲ့မှုကိုကန်ထရယ်စစ်ဆေးနေတဲ့တရားစီရင်အမျိုးသမီးရဲ့ရုပ်ပုံပေးမှတနက်ပြတ်မှတ်လို့ပုံနဲ့တွဲဖက်ပြီးလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့အတွက်ကြာသာပြင်းနေမှာပဲတရားရုံးကသူ့ကိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာချမ်ပတ်ဝါရာဇွန်းနဲ့လူမျိုးများတည်ချေအောင်တက်ခဲ့ဖို့ကြံစည်သူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကန်ကြီးဆောင်တပ်ဖွဲ့ဝင်တို့ကိုပြည်သူတရားသူကြီးကအမှတ်ခံပေးဖို့ညှင်းဆန်လိုက်ပါတယ်။တရားလူဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲနိုင်မဲ့အချက်လက်တွေကိုတင်ပြနိုင်မဲ့သတင်းနှစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟတ်ဆန်ကိုအမှတ်ခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့ပြည်သူတရားသူကြီးကမနေ့ကပဲဆုံးဖြတ်လိုက်တာပါ။မတိမငြိမ်းခြေနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကစီးပွားရေးအလားအလာတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အမြင့်ချေချေနဲ့ရှုမြင်ဖို့လိုအပ်ကြောင်းနဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီနေ့ပြောကြားတဲ့မင်းကမှတော်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။နိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုတွေဟာရခိုင်ပြည်နယ်မြောက်ပိုင်းကတင်းမာမှုတွေကိုသာအာရုံစိုက်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
်